ရခိုင်ပြည်နယ်မှာစစ်ရေးသိမ်းမှမှုတွေရော့ကျလာရကတရက်ပိုင်းတွင်ထောင်နဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေနေရပြန်ခဲ့ကြပေမဲ့မပြန်နိုင်သေးတဲ့သူလည်းအများပြားရှိနေတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ခိုက်မှုတွေရော့ပါလာတာကြောင့်ရသေးတောင်နဲ့ကြောက်ဖြူမြို့နယ်ကစစ်ဘေးရှောင်ရွာသားတွေနေရရင်ပြန်နေကြတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ပြည်ထိတ်တမြို့နယ်မိုးဆဲကျွန်းဒေသကတိမ်းချောင်သွားခဲ့ကြတဲ့ဒေသခံတွေကလည်းနေရပြန်နေကြပြီလို့ကံပြင်းကြေးရွာအုပ်ချုပ်ရေးမှူးဦးမောင်ထွန်းစိန်ကပြောပါတယ
်ကျွန်တော်ကတော့အကုန်လုံးအင်ပြန်ရလို့ကျွန်တော်တိုက်မှာပဲခွန်လုံးနေချာဘူးကျွန်တော်ကံပြင်းရင်ရှေ့လောက်တော့မိငါ6ရဲ6ကိုအကုန်လုံးပြန်နေပြီကျွန်တော်တော်တော်တိပါတထောင်တိုင်းချရကျော်ရှိပ
ါမြင်းကန်ချောင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်စောနိုင်ကလည်းတိမ်းချောင်နေတဲ့ဒေသခံ1000ကျော်နေရပြန်ရောက်ပြီလို့ပြောပါတယ်
ဟုတ်ကဲ့တရားပါပြီခင်ဗျာကျွန်တော်မြန်မာစစ်လက်ကြတော့1300ကျော်ရှိတယ်လူတွေကြတော့ပြင်ရောက်လာတာကတော့1000ကျော်ကျော်ခေါင်းနေရလား
ခြေလောင်းတင်ကြေးရွာမှာလည်းရွာသား400လောက်ရွာပြန်ရောက်ပြီးတဝက်လောက်ကတော့ပြန်မရောက်သေးဘူးလို့ကြေးရွာအုပ်ချုပ်ရေးမှူးဦးခင်ထွန်းအေးကပြောပါတယ်။ကြောက်ပြမြို့နယ်တွင်ပြစ်ကတ်မှုနဲ့စစ်ဆေးမေးမြန်းမှုတွေကြောင့်နေရက်ကနေသိမ်းချောင်နေရတဲ့စစ်ချောင်ရွာသားတွေနေရက်ပြန်လာကြပြီလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ
်။သူတို့ကတော့တော်တော်ကြီးကကျွန်တော်တို့ကဝင်လို့ဆိုတဲ့ကျင်ညာချက်ထွက်ပြီးတဲ့ကမြန်မာတမ်းတို့လည်းထောက်ခံတဲ့ကျင်ညာချက်တော့ထွက်တယ်။အဲ့နောက်ပိုင်းမှာတော့တိတ်ဆိတ်ရည်နေနေပါသွားတဲ့ပုံစံမျိုးဒေသခံတွေကလည်းအဲ့ဒီချင်းကပြန်သွားကြတာအားလုံးကဒီပေါ်ပထမတော့ဖြစ်ခဲ့တယ်ကြားရတဲ့တော့ဆိုင်ချောင်းတိုင်ချောင်းကြားရတဲ့လူတွေများ
လုံချုံရေးအတွက်စိတ်မထားရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့တဲ့နေရာတွေပြန်လည်ကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့အေးရခိုင်လက်နက်ကိုင်ဖွဲ့ရဲ့တိုက်တွန်းချက်ကိုတပ်မတော်ကကြိုဆိုလိုက်ပြီးနောက်တိုက်ပွဲတွေညင်သက်လာရကစစ်ဘေးဒုက္ခသည်တွေနေရပြန်ခဲ့ကြတာပါဒါပေမဲ့လည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့ကြောက်တန်းအောင်သာစီကြေးဝသားတွေကတော့နေရမပြန်နိုင်ကြသေးဘူးလို့လည်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်ပွားမှုများပြားတဲ့မင်းပြမြို့နယ်ဘက်မှာစစ်ဆောင်ရွာသားတွေနေရပြန်ခွင့်မရသေးဘူးလို့ဒေကန်စစ်ဆောင်စခန်းကိုရောက်နေတဲ့ဖားပြူရွာသားတို့ကပြောပါတယ
်ပြင်းထန်တယ်ကအတိုက်ပွဲစစ်ဆေးမှာပဲနေရသေးတယ်ရွာကမဝင်ရသေးဘူးပြစ်ခတ်မှုတော့မရှိရွာတွေကိုဟိုတခါကမှဝင်မခိုက်သေးဘူးရွာကလည်းမဝင်ခိုက်ဘူးဒီဘက်ကလည်းမဝင်ခိုက်သေးဘူးရွာက
ဘလားသူမြောက်ဦးမြို့နယ်စစ်ချောင်းစခန်းကရွာသားတွေကလည်းလုံခြုံရေးအာမခံချက်မရှိတဲ့အခြေအနေကြောင့်နေရမပြန်နိုင်သေးဘူးလို့စစ်ချောင်းတွေကိုကူညီပေးဆောင်နေတဲ့မြရဆောင်ဆရာတော်ကအခုလိုမိန့်ပါတယ
်။ဒီလျှောက်ဒုက္ခသည်စခန်းမှာရှိနေကြတဲ့ဒုက္ခသည်အများစုကပြန်လို့မရတဲ့ရွာပဲပေါ့။ဥပမာဒီလျှောက်စခန်းမှာအများစုရှိတာဆိုရင်ဘောက်ဒိုးရှိတယ်။ဘောက်ဒိုးဆိုတဲ့ရွာကအဲ့ဒီသုံးခုံခုံသုံးခုံရှိစစ်တပ်ရှိတဲ့ကပဲစစ်တပ်နဲ့ရွာကြားထဲမှာလမ်းတစ်လမ်းပဲထားတယ်။နောက်တော့ရောပေါက်တော့ပြီရောပေါက်တော့ပြီရောကြတော့ဒီမြန်မာစစ်တပ်ကနေပြီးတော့ UR ထဲကျတော့ကိုယ့်ရဲ့အောက်မှာဆိုတော့ဒီပြဿနာကဘာဖြစ်လဲဆိုတော့သူတို့စစ်ကြောင်းနဲ့ဘာလဲထွက်လို့သူတို့ထိခိုက်တာတွေများတယ်ကျဆုံးတာတွေများတယ်ဒါမှမဟုတ်လို့ရှိရင်လေပိုက်တွေပါတဲ့အဆွေခံရတယ်ဆိုရင်ပြန်လာရင်သူတို့ကရောပေါ်ပြန်နေပြစ်တယ်အဲ့ဒါကြောင့်သူတို့ကစစ်ပွဲတွေအချိန်မရောပြနေတော့ပြန်လို့ရမယ့်နေရာမရှိဘူး
အမျိုးနယ်ဘက်မှာလည်းစစ်ဆောင်8000ကျော်ရှိတဲ့နဲ့နေရပြန်လာတာမရှိသေးဘူးလို့လူရာချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဖွဲ့ဝင်ကိုမျိုးလွင်ကဆိုပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲရပ်တန့်နေတာကြောင့်နေရပြန်စစ်ဆောင်တွေနဲ့စပားရိတ်သိမ်းမှုပြန်သွားတဲ့စစ်ဆောင် 2000 ကျော်ရှိနေတယ်လို့ဆိုပေမဲ့လည်းအေးချမ်းလို့နေရပြန်တာလို့ယူဆလို့မရကြောင်းရခိုင်တိုင်းသားမျိုးနွယ်များစီယုံ REC ဥက္ကဋ္ဌဦးရွှေပေါ်စိန်ကဆိုပါတယ်။
စစ်ဆောင်ဦးရေအတန်းတရာဆိုလို့ရှိရင်ဥမာ2000-3000လောက်ကကျွန်တော်တို့ဒီတိရှိချက်ရဆိုလို့ရှိရင်တော့ဒီတိတောင်မျိုးနယ်မှာရှိတဲ့ဒီမဇေးကမ်းမှာရှိတဲ့ဒီတချို့ကြလို့ရှိရင်သူတို့ရဲ့စပားတွေရဲ့တင့်ချင်ဖြစ်နေတယ်ကိုယ့်ရဲ့ဒီဝိုင်းစာရေးကိုရှင်းဖို့အတွက်တချို့ကပြင်ကြတာဒီစက်ပွေးတွေလုံးဝညီတက်တော့ပြီးကျွန်တော်တို့ကိုယ့်ရောက်မှာကိုပြင်ပြီးတော့လုဆတ်လို့ရပြီးမြေထားမျိုးနဲ့ပြင်ကြတာတော့မတွေ့ရသေးဘူးရှင
်ရခိုင်ပြည်နယ်မှာတမတော်နဲ့အဖွဲ့တို့ကြားဖြစ်ပွားနေတဲ့နှစ်နီးပါးစစ်ရေးပဋိပက္ခတွင်အိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးသိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်2000ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံး REC ကစီးရင်ထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်